2008ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်နိုင်ရေးမှာအဓိကအတားအဆီးတွေဖြစ်နေတဲ့ပုံမှန်436ကာကြီးနဲ့ခါခွေးအပါဝင်ပုံမှန်ခွဲ12ခုကိုပြင်ဆင်ပယ်ချက်ရေးဒီကနေ့မဲခွဲဆုံးဖြတ်တာမှာတော့လုံလောက်တဲ့လိုအပ်တဲ့ထောက်ခံမှုတွေအလုံးလောက်မရခဲ့ဘူးလို့သိရပါတယ်ဒီကနေ့ပြည်ထောင်စုလွှတ်တော်အတွင်းမဲခွဲဆုံးဖြတ်ခဲ့တဲ့နောက်ဆုံးရအခြေအနေကိုတော့ကိုမိုးစောဆက်ပြီးပြောပြပေးပါရှင်
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်လူတို့ရွေးကောက်တဲ့လွတ်တော်ကိုယ်စားလှယ်အားလုံးကထောက်ခံပေမဲ့တမရတော်သားလွတ်တော်ကိုယ်စားလှယ်အ ਨੇ ဆုံးတယောက်ရဲ့ထောက်ခံချက်မပါရင်ပြင်ဆင်လို့မရတဲ့ပုံမှန်တွေဖြစ်တဲ့ပုံမှန် 436 ကာကြီးနဲ့ခါခွေးအပါအဝင်ပုံမှန်ခွဲတွေကိုမဲခွဲဆုံးဖြတ်တာဖြစ်ပါတယ်ဒီနေ့မဲခွဲရမှာပြည်တော်စုလွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်ကသဘောမတူတာကြောင့်မူလအတိုင်းထားဖို့ဆုံးဖြတ်ခဲ့ကြောင်းပြည်တော်စုလွှတ်တော်နာယကဦးတီခွန်မြတ်ကကြေညာခဲ့ပါတယ်
။ပုံမှန်436ပုံမှန်ခွဲကကြီးပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ414မဲဖြစ်ပါတယ်။ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်။ပုံမှန်436ပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ413မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပုံမှန်ခွဲကာကြီးကဖွဲ့စည်းပုံပါပုံမှန်အချို့ကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်သဘောတူရမယ်နောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိသူရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့ပြင်ဆင်ရမယ်ဆိုတာနဲ့ပုံမှန်436ခါခွေးမှာတော့ကြံပုံမှန်တွေကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုနဲ့ပြင်ဆင်ရမယ်ဆိုပြီးဖော်ပြထားတာပါလက်ရှိမဲခွဲဆုံးဖြတ်တာကမူလပုံမှန်436ကာကြီးပါပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်အစ3ပုံ2ပုံကျော်သဘောတူရင်နောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိသူရဲ့ထက်ဝက်ကျော်အစမဲပေးသူရဲ့ထက်ဝက်ကျော်သဘောတူရင်ဆိုတဲ့ပြင်ဆင်ချက်တွေအပေါ်မဲခွဲတာပါပုံမှန်436ခါခွေးမှာတော့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်အစ3ပုံ2ပုံကျော်ထောက်ခံခဲ့ရင်လို့ပြင်ဆင်ထားတာဖြစ်ပါတယ်။ပုံမှန်436ပုံမှန်ခွဲကာကြီးနဲ့ခါခွေးဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းစနစ်နဲ့သက်ဆိုင်တဲ့ပုံမှန်တွေဖြစ်ပါတယ်။ဒီပုံမှန်ခွဲတွေမပြင်ဆင်နိုင်တဲ့အပေါ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှအတွင်းမှတာဝန်ယူခဲ့တဲ့ဒေါက်တာမြညာနာဆိုးကအခုလိုပြောပါတယ
်ကျွန်တော်အနေနဲ့လောက်ကြည့်ခလာရလက်ကြီးငဲလိုက်မယ်လို့လုံးဝကျွန်တော်မမြင်မှန်းသားရတယ်။ညုံမှန်းသားရတဲ့အကြောင်းရင်းတွေအရင်ရှိပါတယ်။အလုံးပြောတဲ့အတိုင်းပဲပေါ့တော်နှချောင်းနဲ့ဂျန်ယူခွန်းမှခွန်းမယ်ဆိုတော့အဲ့ကတက်မလို့ကာဝေးဦးကြီးတို့ကြီးကလေဘုလိုချေရမှုတွေကိုပြင်ဆင်နဲ့ပြင်ဆင်တိုက်တာတွေကိုပြင်ဆင်မယ်လို့ပြောပြီးသားဆိုတဲ့အတွက်ကြောင့်မို့လို့အဲ့ကျွန်တော်အနေနဲ့အတိုင်းတာတစ်ခုရှိတော့ရလက်တယ်ပေါ့ပြင်ဆင်မှုတွေရလိမ့်မယ်လို့သိရတယ်လေနော်
လက်ရှိမှာ27ရာစုပင်လုံကသဘောတူထားတဲ့ပြည်ထောင်စုလွှတ်တော်ကလည်းအတည်ပြုထားတဲ့ပြည်ထောင်စုသဘောတူညီချက်ပါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကားလုံးကိုတောင်းအစားမထိုးနိုင်တဲ့ကြောင်းထောက်ပြပါတယ်ဒီကနေ့မဲခွဲဆုံးဖြတ်တဲ့ကြံပုံးပါပုံးပါခွဲတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းစက်ကပါအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေတဲကတက်မရော့ကာကွယ်ရေးဦးစီးချုပ်ကိုအာနာအနင်းဒါနဲ့သက်ဆိုင်တဲ့ပုံးပါခွဲတွေဖြစ်ပါတယ်လာမယ့်တနင်္လာနေ့မှာတော့ဥပဒေမူကြမ်းပါပုံးပါ436ပုံးပါခွဲခမှာအကျုံးဝင်တဲ့ပုံးပါခွဲ15ခုနဲ့ပတ်သက်တဲ့ပြင်ဆင်ချက်တွေအပေါ်ဆက်လက်မဲခွဲသွားမှာဖြစ်ပါတယ်